VOA American တန်မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင်ရုပ်သံအစီအစဉ်တွေကိုမြန်မာနိုင်ငံထဲမှာပြန်ပြီးတော့ထုတ်လွှင့်နိုင်ဖို့အတွက် VOA နဲ့မြန်မာနိုင်ငံတွေကအဓိကရုပ်သံဌာနဖြစ်တဲ့ SkyNet ရုပ်သံတို့ကဒီကနေ့သဘောတူလက်မှတ်ရေးထိုးကြပါလိမ့်ရန်ကုန်မြို့ Park Royal Hotel မှာဒီနေ့မွန်လွဲပိုင်းကကျင်းပတဲ့လက်မှတ်ရေးထိုးပွဲအကြောင်းကိုတော့ကိုသိန်းထိုင်ဦးကအခုလိုသတင်းပေးပို့ထားပါလိမ့်
ဟုတ်ကဲ့ခင်ဗျာဒီနေ့ Park Royal Hotel မှာကျင်းပတဲ့ခမ်းနားမှာ VOA American Tan Director David Anser American ဆိုရကခံထားတဲ့အသံလွှင့်ဌာနရဲ့အတွေ့အကြုံရေးဆိုင်ရာ BBG Broadcasting Board of Governor ဖွဲ့ဝင်ပြီးနောက် SkyNet ရုပ်သံကတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံဆိုင်ရာ American တာဝန်ကြီးဒက်ရစ်မစ်ချယ်လည်းအခမ်းအနားကိုတက်ရောက်ပါတယ်လွန်ခဲ့တဲ့နှစ်ပိုင်းမြန်မာအလင်းသတင်းစာရဲ့ကြော်ပုတ်မှာအမျက်တစေဝေဖန်တက်ခိုက်ခံခဲ့ရတဲ့VOA လိုသတင်းဌာနတစ်ခုရဲ့ထုတ်လွှင့်ချက်ဒီအခု SkyNet ကပြန်ပြီးထုတ်လွှင့်မှုသဘောတူညီမှုရလိုက်တာကိုသူကထူးခြားတဲ့မှတ်တမ်းတစ်ခုအဖြစ်ထည့်သွင်းပြောဆိုသွားပါတယ်.
What I see is another landmark moment, a point of progress in the development of a rich media culture here in this country. It really is a wonderful day and I'm very very proud to be part of it.
ကျွန်တော်မြင်တာကဒါထူးခြားပြီးအတိအမှတ်ပြုရမယ်ခါသမီးရတစ်ခုလို့ပြောရမှာပါ။သတင်းလွတ်လပ်ခွင့်ပြုဝါရရင်ကျေးမှုတစ်ခုစီကိုဥတည်တဲ့တိုးတက်မှုတွေလို့ပြောရမှာပါ။ဒီလိုအခမ်းအနားမျိုးမှာတယောက်ခွင့်ရတဲ့အတွက်လဲကျွန်တော်အနေနဲ့အထူးပဲဝမ်းသာဂုဏ်ယူမိပါတယ်ဆိုပြီးတန်အမတ်ကြီးဒက်ရစ်မစ်ချယ်ကပြောသွားတာပါမြန်မာနိုင်ငံဒီမိုကရေစီရေးအတွက်သတင်းလွတ်လပ်ခွင့်တွေမရှိမဖြစ်လိုအပ်ပြီး VOA American တန်နဲ့ SkyNet ရုပ်သံတို့ရဲ့သဘောတူညီထားတဲ့ထုတ်လွှင့်ချက်တွေကမြန်မာပြည်သူတွေအတွက်အကျိုးရှိမဲ့ဒီမိုကရေစီရေးဖြစ်ထွန်းမှုတွေအတွက်အရေးပါမဲ့သတင်းတွေဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းသူကပြောဆိုသွားခဲ့ပါတယ်American ဆိုရကခံထားတဲ့အသံလွှင့်ဌာနတွေအတွက်အုပ်ချုပ်ရေးဆိုင်ရာ BBG Broadcasting Board of Governor ဖွဲ့ဝင်တစ်ဦးဖြစ်တဲ့ Mr. Bitter S ကလည်း
It's a great privilege to be here in Rangoon and to participate with SkyNet and
ဒီလို SkyNet ရုပ်သံနဲ့ VOA American တန်းတို့ကြားပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်ရခဲ့တဲ့ခမ်းနားမှာသူ့အနေနဲ့ရန်ကုန်မြို့ကိုကိုယ်တိုင်လာရောက်ပြီးအခမ်းအနားတက်ခွင့်ရတဲ့အတွက်အထူးပဲဝမ်းမြောက်မိတဲ့အကြောင်း VOA American တန်း VOA မြန်မာပိုင်းအစီအစဉ်ကိုပြောဆိုသွားခဲ့တာပါVOA ညွှန်ကြားမှုချုပ် David Anser ကတော့ဒါဟာပထမအစဉ်ခြေလှမ်းတစ်ခုလို့သဘောဆောင်ပေမဲ့လည်း VOA နဲ့ SkyNet အကြားပူးပေါင်းဆောင်ရွက်မှုတွေကကြီးမားတဲ့ဆက်ဆံရေးကြီးတရက်ကိုထူထောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ
် Most of all I think it shows our commitment to this country to its future to reform to openness and free media in this country
ဒီတိုင်းမျိုးကိုပြုပြင်ပြောင်းလဲပြီးသတင်းလွတ်လပ်ခွင့်ပေါ်ပေါ်လာဖို့ကျွန်တော်တို့ဘက်ကတစိုက်မမတ်ဆောင်ရွက်နိုင်ရေးတန်ထိတ်တန်ခိုင်မာမှုကိုအဓိကပြလိုက်တာလို့ကျွန်တော်ထင်ပါတယ်ဒီနိုင်ငံရေးပြုပြင်ပြောင်းလဲဖြစ်စဉ်အတွင်းမှာ SkyNet ရုပ်သံရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုလည်းပြလိုက်တာပါအားလုံးကဒါကိုအလေးနဲ့ထားမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်တို့ရဲ့ထုတ်လွှင့်ချက်တွေဟာမြန်မာပြည်သူတွေအတွက်ဖြောပြေးရေးအစီအစဉ်တွေပါဝင်မှာဖြစ်သလိုသတင်းအချက်အလက်တွေနဲ့စိတ်ဝင်စားစရာအချက်တွေကိုပေးနိုင်မယ့်အစီအစဉ်တွေကိုလည်းတင်ပြနိုင်မယ်လို့မျှော်လင့်ပါတယ်ဆိုပြီး Mr. David Anser ကပြောဆိုသွားတာပါSkyNet ရုပ်သံကစီစဉ်ညွှန်ကြားရေးမှူးဦးဝင်းနိုင်ကလည်း VOA နဲ့သဘောတူညီချက်ပေါ်သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်ကျွန်တော်တို့တိုင်းပြည်အတွက်ပေါ့လေကျွန်တော်အများကြီးအကျိုးရှိမယ်လို့ယူဆပါတယ်ခင်ဗျာကျွန်တော်တို့ SkyNet ဒီပြည်သူတွေအတွက် SkyNet ဆိုတဲ့အတိုင်းကျွန်တော်မြန်မာပြည်သူတွေရဲ့ကောင်းကျိုးပေါ့လေအခုဒီ VOA program မှာဆိုလို့ရှိရင်အင်္ဂလိပ်စာသင်ကြားတဲ့ program တွေပါတယ် American မှာရှိတဲ့လူနေမှု CI တွေရောနောက်ပြီးတော့ဒီလူနေမှုဟောပါလေ culture ပေါ့အဲ့ဒါတွေကိုသင်ပြတာရှိတယ်နောက်ပြီးတော့သူတို့ရဲ့ဂီတာနဲ့ပတ်သက်တဲ့အစီအစဉ်တွေနောက်ပြီးတော့ Hollywood ကရုပ်ရှင်မင်းသားမင်းမီးရဲ့အကြောင်းတွေအများကြီးပါပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ဒါတွေကြီးကြီးပဲကျွန်တော်မြန်မာပြည်သူအကျိုးရှိမယ်လို့ယူဆပါတယ်ခင်ဗျာ
ဒီလိုသဘောတူညီချက်ချမှတ်နိုင်ခဲ့တဲ့အတွက်သတင်းတော်တရားအနေနဲ့လုတ်ခဲ့တဲ့ဘဝမှာအပျော်ဆုံးနေ့ဒီနေ့ပါဆိုပြီးပြောခဲ့သူကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှူးဦးတန်းလွင်ထွန်းဖြစ်ပါတယ်
သဘောတူညီချက်ကလွယ်လွယ်တော့ဖြစ်တာမဟုတ်ဘူးပေါ့နော်ကျွန်တော်တို့ကြိုးစားခဲ့ရတာတော်တော်ကြာပါတယ်အဲဒါပေမဲ့လည်းအခုလိုအောင်မြင်သွားတယ်ဆိုတော့ကျွန်တော်အနေနဲ့အတော်လေးဝမ်းသာပါတယ်ကျွန်တော်အနေနဲ့ဒီမှာ journalist တယောက်အနေနဲ့အလုပ်လုပ်ခဲ့တာနှစ်ပေါင်း20ကျော်ရှိပါပြီဒါကျွန်တော်အတွက်ဝမ်းသာရဆုံးနေ့လို့ပြောရမှာပါပဲဘာကြောင့်လဲဆိုတော့ဒီအချိန်တုန်းကကျွန်တော်တို့မြန်မာနိုင်ငံကိုသတင်းလွှင့်နေရဆိုတဲ့နေရာမှာမြန်မာနိုင်ငံပြင်ပကပဲကျွန်တော်တို့ဟိုသတင်းတွေကိုနှီးမျိုးစုံနဲ့ရောက်အောင်ကျွန်တော်တို့ကလွှင့်ပေးနေရတဲ့အချိန်တွေကနေပြီးတော့အခုဗမာပြည်မှာရှိနေတဲ့အခြေစိုက်တဲ့သတင်းဌာနတစ်ခုကနေပြီးတော့ကျွန်တော်တို့သတင်းတွေကိုပြည်တွင်းကနေပြန်လွှင့်ပေးရနိုင်တဲ့အနေအထားမျိုးရောက်အောင်ကျွန်တော်တော်တော်လေးကြိုးပမ်းဆောင်ရွက်ခဲ့ရတယ်လေအဲ့တော့ဒီအချိန်ဒီရောက်လာတော့တော့ဒီနေ့ကတော့တော်တော်လေးဝမ်းသာရတဲ့နေ့လို့ပြောရမှာပေါ့အဲ့တော့နောက်အထူးသဖြင့်ဟိုကျွန်တော်တို့ရဲ့ဗမာသတင်းဌာနကနေထုတ်လွှင့်ပေးမယ့်သတင်းတွေကို ဟိုမတီးမဖြတ်ပေါ့နော်အကောင်လုံးဗမာပြည်သူတွေရှိလွယ်လွယ်ရအောင်လုပ်ပေးနိုင်တဲ့အနေအထားမျိုးဖြစ်လာမယ်ဆိုရင်တော့ကျွန်တော်တို့အမတန်ဝမ်းသာပါတယ်အဲ့ဒါအပြင်ကိုနောက်ပိုင်းမှာပြည်သက်ရဲ့တောင်းဆိုချက်အရာပေါ့နော်အစီအစဉ်တွေလိုအပ်ရင်လိုအပ်သလိုတိုးချဲ့သွားဖို့လည်းကျွန်တော်စီစဉ်နေပါတယ်အဲ့ဒါလေးကိုပြောချင်ပါတယ်အ
ခုသဘောတူညီချက်မှာရောကန့်သက်ချက်တွေရှိပါ့မလား
တစုံတရာကန့်သက်ချက်မရှိပါဘူးလောလောဆယ်ကတော့ကျွန်တော်တို့မှာဟိုရှိနေတဲ့တနေ့ကိုနိုင်ဝက်စာမြန်မာသတင်းအစီအစဉ်ပေါ့နော်အဲ့ဒါအပြင်ကိုတခြားဟိုဘယ်လိုပြောရမလဲVOA ကနေပြောအာရှကိုထုတ်လွှင့်နေတဲ့အင်္ဂလိပ်စာဘူချချက်တို့တခြားဟိုစိတ်ဝင်စားစရာအစီအစဉ်တွေနဲ့ဟိုဆက်ဆက်ပြီးတော့24နာရီပတ်လုံးထုတ်လွှင့်ပေးတော့မှာပါအဲ့ဒီထုတ်လွှင့်မဲ့မှုတွေကိုဟိုမိနစ်အနည်းငယ်လေးဟိုစိုင်းငံ့ပြီးတော့လွှင့်ပေးတာကနေလွဲလို့တခြားပါကန့်သက်မှာမရှိပါဘူး
VOA မိကန်တဲ့မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင် VOA ရဲ့ရုပ်သံအစီအစဉ်တွေကိုမြန်မာနိုင်ငံအတွင်းမှာဇန်နဝါရီလ10ရက်နေ့ကစပြီးထုတ်လွှင့်နိုင်မှု Sky နဲ့ရုပ်သံနဲ့သဘောတူလိုက်တာနဲ့ပတ်သက်လို့ VOA မြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထွန်းပြောပြသွားတာပါတခါတုန်းကသတင်းစာရဲ့နောက်ကျောမှာနေ့စဉ်လိုလိုဝေဖန်ထိုးနှက်ခံခဲ့ရတဲ့အတန်လွင့်ဌာနတစ်ခုကထုတ်လွှင့်ချက်တွေပြည်တွင်းမှာလွယ်လွယ်ကူကူဖမ်းယူကြည့်ရှုနိုင်မှု Sky နဲ့ရုပ်သံကသဘောတူလိုက်ပါပြီဒါဟာသတင်းလောကတွေအကြားအရင်တုန်းကရှိခဲ့ဘူးတဲ့ပြည်တွင်းပြည်ပဆိုတဲ့ခွဲခြားသတ်မှတ်ချက်စီးတွေအယောင်မိန်လာတဲ့လက္ခဏာသတင်းလွတ်လပ်ခွင့်တွေအတွက်မြန်မာပြည်ရဲ့ရွေးရှားမှုတွေကြားကထူးခြားတိုးတက်တဲ့လက္ခဏာတရားဖြစ်လဲလေးလာသုံးသပ်သူတွေကပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ